ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ထိခိုက်နေနိုင်တဲ့မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအကူအညီပေးရေးအမေရိကန်သမိုင်းမှာအများဆုံးဖြစ်ဒေါ်လာ1ထရီလီယံတန်ဖိုးရှိတဲ့အရေးပေါ်အသုံးစရိတ်ကိုထက်လွတ်တော်မှာဗိုလ်ထုနေမဲခွဲဆုံးဖြတ်ဖို့စီစဉ်နေပါတယ်။ရဲတော်ကြားအကျိတ်နဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်မှာပဲသမ္မတအိမ်ပြည်တော်နဲ့လွှတ်တော်ခေါင်းဆောင်တွေကြားဗိုလ်ထုနေအစိုးရမှသဘောတူညီချက်ရခဲ့ကြတာပါ။ထက်လွတ်တော်မှာမဲခွဲတည်ပြုပြီးရင်တော့အောက်လွှတ်တော်ကမဲခွဲဆုံးဖြတ်ရအောင်မှာဖြစ်ပါတယ်။ထက်လွတ်တော်လူမျိုးစု Republican ခေါင်းဆောင် Mitch McConnell ကတော့တိုက်ပြည်မှာစစ်အတွင်းသုံးဆွဲတဲ့ပမာဏလောက်ထိအကုန်ချခံသုံးဆွဲမဲ့အကူအညီပေးရေးအစီအစဉ်ဖြစ်နေပြောဆိုသွားပါတယ်။ထလွတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ချူမာကတော့ပြည်ပြည်ဆောင်တဲ့အစီအစဉ်တရက်မဟုတ်ပေမဲ့ဥပဒေကိုမြန်မြန်ဆန်ဆန်အတည်ပြုဖို့လိုတဲ့အကြောင်းပြောဆိုခဲ့တာပါ။အရေးပေါ်အသုံးစရိတ်အစီအစဉ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်အစိုးရဖွဲ့ရဲ့အဓိကဆက်ဆက်ညှိနှိုင်းသူဗန်နိုင်းဝန်ကြီးစတီဖင်မနူချင်ကလည်းလွှတ်တော်ကဥပဒေချမ်းကိုအတည်ပြုပြီးရင်သမ္မတကလက်မှတ်ထိုးအသိရှိနေတဲ့အကြောင်းပြောဆိုထားပါတယ်။